မင်္ဂလာညနေခင်းပါရှင်2020ပြည့်နှစ်ဇန်နဝါရီလ22ရက်ဗုဒ္ဓဟူးနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်။ကျွန်တော်အောင်လင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုရာဇဝတ်ဖယ်ရှားနိုင်ရေးတရားစွဲထားတဲ့ပေါ်ထက်လွတ်တော်မှာဒီကနေ့ကျန်းနာစစ်ဆေးရမှာဒီမိုကရက်အောက်လွှတ်တော်ကိုယ်စားလှယ်တွေကတင်ပြကြမှာဖြစ်ပါတယ်။လူကိုရောက်သေဆုံးပြီးတရုတ်နိုင်ငံနဲ့ပြည်ပနိုင်ငံတွေမှာပါလူပေါင်းရာချီကူးစက်ခံရတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုနဲ့ပတ်သက်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကဒီနေ့အရေးပေါ်အစည်းအဝေးခေါ်ယူထားပါတယ်။ဒီလိုထိတဲ့ရောက်သတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးမှာပါ။
အခုညနေခင်းနားဆင်ကြရမယ့်သတင်းလွှာလေးထဲမှာတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့သခိုင်းတိုင်းဒေသကြီးဒုတိယနေ့ခီးစဉ်တွင်လူမှုနဲ့တွေ့ဆုံတဲ့အချိန်မှာပါရီမှာကြားခဲ့ပါတယ်
လေဒီလိုတူလဲဒါဆီကရှိရှိနေဖို့လည်းမိမိကိုယ်ကိုလည်းသူများကိုတိခါချင်းခွင့်လွှတ်ခြင်းပေါ့နော်ဒီလိုသွားမှသာလေဒီမိုကရေစီနိုင်ငံကို
လေရှိဒေသအမျိုးသားလွှတ်တော်ကိုယ်စားလှယ်ရဲ့တဆင့်ပြန်လဲပြောပြချက်နဲ့အတူနားဆင်ကြရပါမယ်။တခါရခိုင်လက်နက်ကိုင်အဖွဲ့ AA ကသူတို့စီမှာအရက်သားတွေဖမ်းထားတာမရှိတော့ဘူးလို့ပြောပေမဲ့စစ်ဖက်ပြောခွင့်ရကတော့ကြံနေသေးတဲ့အကြောင်းပြောပါရစေ။နိုင်ငံတကာသတင်းလွှာမှာအမေရိကန်သမ္မတကိုတရားစွဲရေးကြားနာစစ်ဆေးတဲ့လုပ်ငန်းစဉ်မှာထားရမယ့်စီမင်းတွေအကြောင်းကိုအပြင်းထန်ဆွေးနွေးခဲ့တယ်ဆိုတာကိုလည်းထုတ်လွှင့်ပေးသွားမှာပါ။အခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ပြောပြပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုရာဇဝတ်ဖယ်ရှားနိုင်ရေးတရားစွဲဆိုထားတဲ့ပေါ်ထက်လွတ်တော်မှာကြားနာစစ်ဆေးမဲ့လုပ်ငန်းစဉ်အတွက်စီးမင်းတွေကိုအပြင်းထန်ဆွေးနွေးခဲ့ပြီးတဲ့နောက်ဒီနေ့ပထမနေ့မှာတော့ဒီမိုကရက်အောက်လွှတ်တော်ကိုယ်စားလှယ်တွေကတင်ပြကြမှာဖြစ်ပါတယ်။ထက်လွတ်တော်လူမျိုးစုရီပက်ဘလီကန်ခေါင်းဆောင်မစ်ချ်မက်ကွန်နဲတင်သွင်းခဲ့တဲ့စီးမင်းတွေကိုတော့မနေ့2နာရီထိုးလောက်ထိလွှတ်တော်ထဲမှာအပြင်းထန်ငြင်းကုန်ခဲ့ပြီးတဲ့နောက်ဒီမိုကရက်ကိုယ်စားလှယ် 48 ယောက်ကကန့်ကွက်ခဲ့ပေမဲ့ရီပက်ဘလီကန်ကိုယ်စားလှယ် 53 ယောက်ရဲ့ထောက်ခံမဲနဲ့အတည်ပြုလိုက်တာပါ။ကျန်းသာစစ်ဆေးမှုမှာထောက်ထားချက်လက်တွေပြပြုံးနဲ့သမ္မတထရန့်ဆိုတာတာဝန်ရှိသူတွေကိုစင်ခေါ်ဖို့တွေအပါအဝင်လူနည်းစုဖြစ်တဲ့ဒီမိုကရက်တစ်ဘက်ကတင်ပြတဲ့ပြင်ဆင်ချက်တွေကိုအခြေတင်ဆွေးနွေးပြီးတဲ့နောက်မဲခွဲခဲ့တာလည်းဖြစ်ပါတယ်။အတိုက်ခတ်ဒီမိုကရက်တစ်ဘက်ကတင်ပြခဲ့တဲ့ပြင်ဆင်ချက်တွေကိုတော့လူများစုဖြစ်တဲ့ Republican ကိုယ်စားလှယ်တွေကတစ်ချက်ချင်းစီပယ်ချခဲ့တာပါ။ထက်လွတ်တော့ကျန်းသာမှုမှာထောက်ထားရင်းနဲ့တက်တည်တင်ပြမှုစီးမင်းတွေနဲ့ပတ်သက်လို့ငင်းကုန်နေခဲ့ကြပေမဲ့နောက်ဆုံးရလကတော့အများစုဖြစ်နေထိန်းချုပ်ထားတဲ့ Republican ကိုယ်စားလှယ်အပေါ်မှာသာမူတည်နေပါတယ် Republican Party ကကိုယ်စားလှယ်ထဲမှာတော့သမ္မတကိုဆန့်ကျင်မဲပေးကြမယ်သဘောထားမျိုးထုတ်ဖော်ပြောဆိုထားတဲ့သူတော့မရှိသေးပါဘူး Switzerland နိုင်ငံ Davos မြို့ကကမ္ဘာစီးပွားရေး Forum တက်ရောက်နေတဲ့သမ္မတ Trump ကတော့အမှုနဲ့ပတ်သက်လို့သူ့ရဲ့ဥပဒေကြိုးဆောင်ဖွဲ့ကထိထိရရောက်ကန့်ကွက်နေတဲ့အကြောင်းလည်းဒီကနေ့ပဲပြောဆိုခဲ့ပါတယ်
EU ဥရောပသမဂ္ဂနိုင်ငံတွေအနေနဲ့အမေရိကန်နဲ့ကုန်သွယ်ရေးသဘောတူညီချက်သစ်ရအောင်မလုပ်ရင်ဥရောပကတင်သွင်းတဲ့ကားတွေကိုသွင်းကုန်ခွန်ကောက်ခံမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ကုန်သွယ်ရေးမှာ EU ကအမေရိကန်အပေါ်အမျက်ထုတ်နေတာနှစ်ပေါင်းကြာနေပြီဖြစ်ပြီးတခြားနိုင်ငံတွေထက် EU နဲ့ညှိနှိုင်းရတာအခဲဆုံးဖြစ်တယ်လို့ဆွစ်ဇာလန်နိုင်ငံ Davos မြို့မှာကမ္ဘာစီးပွားရေးဆွေးနွေးပွဲတက်နေတဲ့သမ္မတထရမ့်ကအမေရိကန်သတင်းဌာနတွေနဲ့မေးမြန်းခန်းမှာပြောကြားခဲ့တာဖြစ်ပါတယ်။EU နဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေမရရင်တော့ EU ကတင်ပို့တဲ့ကားတွေကို25ရာခိုင်နှုန်းသွင်းကုန်ခွန်ကောက်ခံရလိမ့်မယ်လို့သမ္မတထရမ့်ကဆိုပါတယ်။တရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်တွေရခဲ့ပြီဖြစ်လို့အခုဥရောပဘက်ကအာရုံစိုက်နေတယ်လို့လည်းအမေရိကန်သမ္မတကပြောပါတယ်။သမ္မတထရမ့်ဟာအီရတ်သမ္မတဘာဟမ်ဆာလီနဲ့အီရတ်ကစေတာအကြီးအကဲဘာဇာနီတို့နဲ့ဒီကနေ့ Davos မှာတွေ့ဆုံပါတယ်။အီရတ်နိုင်ငံထဲမှာရှိနေတဲ့အမေရိကန်တပ်တွေအပါအဝင်တခြားနိုင်ငံခြားတပ်ဖွဲ့တွေအားလုံးရုပ်သိမ်းဖို့အတွက်အီရတ်လွှတ်တော်ကဆုံးဖြတ်ထားတာနဲ့ပတ်သက်လို့ Donald Trump ကအခြေအနေကိုစောင့်ကြည့်ရမယ်လို့တုံ့ပြန်ပါတယ်။အီရတ်မှာအမေရိကန်တို့ဆောက်ပေးထားတဲ့လေဒါစစ်စခန်းစရိတ်ကိုပြန်ပေးတော့မှအမေရိကန်တပ်တွေကိုရုတ်သိမ်းမယ်လို့ဆော်ဝိုင်းနှုန်းကလည်းပြောကြားထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်မှာအီရတ်အပေါ်အရေးယူတန်းခတ်မှုတွေမလုပ်ဘူးလို့မငင်းသလိုအီရတ်နဲ့အမေရိကန်ကြားမှာကောင်းမွန်တဲ့ဆက်ဆံရေးရှိတယ်လို့လည်းပြောကြားပါတယ်ရှင်
။လူကိုရောက်သေဆုံးပြီးတရုတ်နိုင်ငံနဲ့ပြည်ပနိုင်ငံတွေမှာပါလူပေါင်းရာချီကူးစက်ခံရတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုနဲ့ပတ်သက်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကဒီကနေ့အရေးပေါ်အစည်းအဝေးခေါ်ယူထားပါတယ်။တရုတ်နိုင်ငံဟိုဝမ်မြို့ကစတင်လိုက်တဲ့ဗိုင်းရပ်စ်ပိုးပြန့်နှံ့မှုဟာနိုင်ငံကအရေးပေါ်ကျန်းမာရေးပြဿနာဖြစ်ကြီးညာတဲ့မတဲ့ WHO ကဆုံးဖြတ်မယ်လို့လည်းမျှော်လင့်ရပါတယ်။ virus ပိုးသစ်ပြန့်ပွားမှုကြောင့်ကျန်းမာရေးဝန်ထမ်း15ယောက်ပါဝင်လူပေါင်း440ထက်မနည်းကူးစက်ခံခဲ့ရပြီးတရုတ်နိုင်ငံထဲမှာသာမကဂျပန်၊တောင်ကိုရီးယား၊ထိုင်း၊ထိုင်ဝမ်နဲ့ အခုနောက်ဆုံးအမေရိကန်ပြည်တော်စုနောက်ပိုင်းဝါရှင်တန်ပြည်နယ်မှာလည်းပထမဆုံးကြိမ်ကူးစက်ခဲ့သူတို့ကိုတွေ့ရှိခဲ့တာပါ။ဒီနိုင်ငံဝူဟန်မြို့ကနေဆီယက်တယ်မြို့ကိုပြေးခဲ့တဲ့ဒီမှာထဲပြန်လာခဲ့တဲ့အမျိုးသားတူဟာနမိုနီးယားဆုတ်အောင်ရောဂါခံစားခဲ့ရပြီးတဲ့နောက်ဆေးရုံတင်ကုသပေးခဲ့ရတဲ့အကြောင်းလဲကျန်းမာရေးတာဝန်ရှိသူတွေကပြောဆိုထားပါတယ်။2019ခုနှစ် Novel Coronavirus 2019 NCOV လို့အမည်ပေးထားတဲ့ virus ပိုးအမျိုးအစားတင်တဲ့ပတ်သက်လို့မြန်မြန်ဆဆမသိရသေးတဲ့အကြောင်းလဲတရုတ်နိုင်ငံကကျန်းမာရေးရရှိကပြောဆိုထားပါတယ်။virus ပိုးစတင်တွေ့ရှိခဲ့တဲ့ဝူဟန်မြို့ကပင်လယ်စာဈေးထဲမှာတော့တခြားသားငါးတွေလင်းတို့တွေနဲ့တောင်းတွေးဆန်သားတွေကိုလည်းရောင်းချခဲ့ကြတာပါ။ဒီအမျိုးသားကျန်းမာရေးဌာနကတော့နမိုနီးယားရောဂါတစ်မျိုးဖြစ်စေတတ်တဲ့ virus ပိုးဟာတွေးဆန်ကနေလူကိုကူးစက်ရုံသာမကလူချင်းချင်းလည်းကူးစက်နိုင်တဲ့အကြောင်းမနေ့ကပဲကြေညာထားပါတယ်။မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းကလေဆိပ်တွေမှာတော့ဝူဟန်မြို့ကလာတဲ့ခီးစွားတွေမှာ virus ပိုးကူးစက်မှုရှိမရှိစောင့်ကြည့်စစ်ဆေးနေကြတာပါ။စနေနေ့မှာစတင်မဲ့တရုတ်နှစ်တခုကာလမှာတရုတ်နိုင်ငံမှာရောပြည်ပနိုင်ငံတွေမှာပါတန်းတဲ့ချီရဲ့တရုတ်လူမျိုးတွေခီးသွားကြဖို့ရှိနေတာကြောင့်ယောဂပိုးပြန့်နှံ့မှုတွေပုံမကြီးထွားလာမှာကိုလည်းကျန်းမာရေးတာဝန်ရှိသူတွေကစိုးရိမ်နေကြပါတယ်
။ဩစတြေးလျနိုင်ငံက New South Wales နဲ့ Victoria ပြည်နယ်တွေမှာဒီကနေ့သဲမုန်တိုင်းတွေတိုက်ခတ်ခဲ့ပါတယ်။ New South Wales ပြည်နယ်တွေကတချို့မြို့တွေဆိုရင်လိမ်မော်ရောင်သဲတွေကောင်းငွေမှာဖုံးလွှမ်းသွားခဲ့ပါတယ်။တချို့နေရာတွေမှာမီတာ200လောက်အဝေးကိုတောင်ကောင်းကောင်းမမြင်ရတော့တဲ့အတွက်ရင်မောင်းတွေကိုသတိထားကြဖို့ရဲကသတိပေးခဲ့ပါတယ်။ဒီနေ့ကနေတဲ့ကဆိုရင်ဒုတိယအကြိမ်သဲမုန်တိုင်းတိုက်ခတ်တာပါ။ကင်မရာမျိုးတော်လေးစိတ်နားမှာလည်းဒီကနေ့တော်မီလောင်ခဲ့လို့တချို့ဒေသခံတွေဘေးကင်းရာကိုယာယီပြောင်းရွှေ့ခဲ့ကြရပါတယ်။ကင်မရာမျိုးအရှိပိုင်းရက်ွက်တချို့ကလမ်းတွေကိုအာဏာပိုင်တွေပိတ်ထားခဲ့တယ်လို့လူတွေကိုမလာကြဘူးလဲတားမြစ်ခဲ့ပါတယ်။အဲ့ဒီတားမြစ်တတိပေးချက်ကိုတနင်္လာလောက်ကြာမှာတော့ရှော့ချခဲ့ပါတယ်။ကင်မရာမျိုးအပါအဝင်နိုင်ငံအရှိတောင်ပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းအပူလျော့ပြီးတော့မိုးရေရွာခဲ့တာကြောင့်မီးငြိမ်းတက်နေတဲ့မိသက်သမားတွေအတွက်တတ်တရာရခဲ့တာပါ။ဒါပေမဲ့အပူချိန်ဟာဒီကနေ့ပြန်လည်မြင့်တက်နေတယ်လို့လေပြင်းတွေလည်းတိုက်ခတ်နေပါတယ်။ New South Wales ပြည်နယ်နဲ့ကရက် South Australia ပြည်နယ်မြောက်ပိုင်းမှာတနင်္လာလေတိုက်နှုန်း80ကီလိုမီတာလောက်နဲ့တိုက်ခတ်နေပြီးတော့လေပြင်းတိုက်နိုင်တယ်လို့ဒေတာမိုးလေဝသဌာနတွေကသတိခန့်မှန်းထားပါတယ်။ဩစတြေးလျနိုင်ငံအရှေ့တောင်ဘက်မှာတောမီးတွေလောင်ကျွမ်းနေတဲ့အတွက်ခီးသွွားလုပ်ငန်း၊လေယာဆိုင်ပျိုးရေးအထူးသဖြင့်နို့နဲ့နို့ထွက်ပစ္စည်းလုပ်ငန်းတွေအတော်လေးထိခိုက်နေပါတယ်။
VOA American သံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1863ည၊လိုင်းဒိုမီတာ19 kHz 15563ည၊လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
။ VOA American သံမြန်မာဘာသာစီစဉ်ရဲ့ပေါ်ဒူးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နျူကလ িয়ার နဲ့မစ်ဆိုင်တုံစမ်းသပ်မှုတွေဆိုင်းငံ့ထားဖို့ဂရုပြုထားတာတွေကိုဆက်လက်လိုက်နာတော့မှာမဟုတ်တဲ့ကြောင်းမြောက်ကိုရီးယားကပြောဆိုလိုက်ပါတယ်။နျူကလ িয়ার ရေးဆွေးနွေးမှုတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်ကုန်မှာနောက်ဆုံးထားပြီးကမ်းလှမ်းချက်အသစ်တွေကိုအစိုးပြုဖို့အမေရိကန်ဘက်ကပြတ်ကွက်ခဲ့တယ်လို့လူသားချင်းစာနာစစ်ကင်းနဲ့ပိတ်ဆို့တံခတ်မှုတွေကိုဆက်လက်ချမှတ်ထားတဲ့အတွက်အခုလိုဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းလဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတန်ရုံတာဝန်ရှိသူဂျူယွန်ချူကမနေ့တုန်းကပဲပြောဆိုလိုက်တာပါ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဟွန်ကနျူကလ িয়ার ရေးဆွေးနွေးမှုတွေအတွက်အမေရိကန်ဘက်ကကမ်းလှမ်းချက်အသစ်တွေကိုပြီးခဲ့တဲ့ဒီဇင်ဘာလကုန်မှာနောက်ဆုံးထအစုပြုဖို့တောင်းဆိုထားပေမဲ့အမေရိကန်သမ္မတအင်ဂျီရောအမျိုးသားလွန်ကြုံရေးအချံပေးရရှိရောဘတ်အိုဘရိုင်ကတော့သမ္မတဒေါ်နယ်ထရန့်နဲ့ထိပ်သီးဆွေးနွေးပွဲအတွင်းပြေးထားတဲ့ကိစ္စကိုဆက်လက်ထိန်းသိမ်းဖို့ပြောဆိုထားပါတယ်။မြောက်ကိုရီးယားတန်တမန်ကတော့အမေရိကန်ရဲ့ယုံကြည်မှုတွေတည်ဆောက်နိုင်မှုအတွက်လွန်ခဲ့တဲ့နှစ်အတွင်းမြောက်ကိုရီးယားဘက်ကနျူကလ িয়ার စမ်းသပ်မှုတွေနဲ့တိုက်ချင်းဖြစ်ပဋ္ဌိမ်းတဲ့မစ်ဆိုင်တုံးစမ်းသပ်မှုတွေကိုဆန့်ကန့်ထားခဲ့တဲ့အကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်ဘက်ကတောင်ကိုရီးယားနိုင်ငံနဲ့ပူးတွဲစည်းရေးလေ့ကျင့်မှုတွေအမြောက်များလုပ်ခဲ့တယ်လို့ပိတ်ဆို့တံခတ်မှုတွေကိုလည်းဆက်လက်ချမှတ်ခဲ့တဲ့အကြောင်းပြောဆိုသွားပါတယ်။မြောက်ကိုရီးယားရဲ့ဖွံ့ဖြိုးရေးနဲ့နိုင်ငံရေးစနစ်ကိုဟန်တားဖို့ရည်ရွယ်တဲ့အမေရိကန်ရဲ့ရည်တည်ချက်တွေအပြောင်းလဲမရှိတဲ့အတွက်မြောက်ကိုရီးယားဘက်ကတစ်ဖက်သက်ဆောင်ရွက်နေတာတွေကိုလည်းဆက်လုပ်စရာအကြောင်းမရှိတော့တဲ့အကြောင်းကုလသမဂ္ဂကကမကထလို့ကျင်းပခဲ့တဲ့လက်နက်ဖြတ်သီးညီလာခံမှာမြောက်ကိုရီးယားတပ်တော်ကပြောဆိုထားခဲ့တာပါ။အမေရိကန်အနေနဲ့တစ်ဖက်သက်ဆက်လက်တောင်းဆိုနေမယ်ဆိုရင်တော့မြောက်ကိုရီးယားအနေနဲ့တခြားနိုင်ငံအသစ်တွေကိုရှာရမှာဖြစ်တဲ့အကြောင်းလဲသတိပေးပြောဆိုသွားပါတယ်။
တောင်ကိုရီးယားနိုင်ငံမှာခွဲစိတ်ကုသပြီးလိမ်ပြောင်းခဲ့တဲ့တပ်ချက်အဆင့်စစ်မှုရန်တရားကိုတပ်ကနေထုတ်ဖို့စစ်တပ်ကဆုံးဖြတ်လိုက်တာကြောင့်လူခွင့်ရေးအဖွဲ့ရဲ့ဝေဖန်မှုတွေထွက်ပေါ်နေပါတယ်။ပြောင်းခွေစုဆိုတဲ့တပ်ချက်တယောက်ကပြီးခဲ့တဲ့နှစ်တုန်းကခွင့်ရကာလအတွင်းမှာထိုင်းနိုင်ငံမှာအမျိုးသားကနေအမျိုးသမီးအဖြစ်ခွဲစိတ်လိမ်ပြောင်းခဲ့တာပါ။လေအင်ကပြောင်းလဲခဲ့တဲ့စစ်မှုရန်တရားကိုတပ်ထဲကထုတ်သိမသိခုံအဖွဲ့ကဆုံးဖြတ်ချက်ချတာဟာတောင်ကိုရီးယားမှာဒါပထမဆုံးအကြိမ်ဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံမှာလိမ်ပြောင်းထားသူတွေစစ်တပ်ထဲဝင်ခွင့်မရှိပေမဲ့တပ်ထဲရောက်မှလိမ်ပြောင်းသူတွေကိုဘယ်လိုဆောင်ရွက်ရမလဲဆိုတဲ့ဥပဒေအတိအကျမရှိတာကြောင့်ခုံအဖွဲ့ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်ပြောင်းခွေစုကတော့သူ့အနေနဲ့အမျိုးသမီးအနေနဲ့ဆက်လက်စစ်မှုထမ်းသွားလိုကြောင်းနဲ့စစ်တပ်ကနေထုတ်မခံရအောင်ဥပဒေကြောင်းအရဆောင်ရွက်တဲ့အနေနဲ့စစ်တပ်ကိုတရားစွဲမယ်လို့တုံ့ပြန်ခဲ့ပါတယ်စစ်တပ်ဘက်ကတော့စစ်စည်းကမ်းဥပဒေတွေအရသူ့ကိုဖယ်ရှားဖို့ဆုံးဖြတ်ချက်ချခဲ့တာလို့ကြေညာချက်မှာဖော်ပြပါတယ်စိတ်ပိုင်းရုပ်ပိုင်းအရချွတ်ယွင်းနေတဲ့စစ်မှုရန်ကိုဥပဒေအရတပ်ကနေထုတ်ပိုင်ခွင့်ရှိတယ်လို့စစ်တပ်တာဝန်ရှိသူတွေကလည်းပြောပါတယ်စစ်တပ်အနေနဲ့ဆုံးဖြတ်ချက်ကိုစိုင်းထားဖို့တောင်ကိုရီးယားအစိုးရရဲ့လူခွင့်ရေးအဖွဲ့ကအင်္ဂါနေ့ကပြောကြားခဲ့တာပါလိန်ပြောင်းထားတဲ့စစ်မှုရန်ကိုခုံဖွဲကစစ်စေးဆုံးဖြတ်တာဟာသူ့ရဲ့ယောက်ျားမိမဖြစ်တယ်ဆိုတော့လိန်တတ်မှတ်ချက်အရခွဲခြားမှုဖြစ်ပြီးတော့ဒီစစ်မှုရန်ရဲ့အခြေခံလူခွင့်ရေးကိုချိုးဖောက်တာဖြစ်တယ်လို့အမျိုးသားလူခွင့်ရေးကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ
်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျန်းမာရေးအတွက် NDA ရှိတဲ့စင်တီလေလူညဉ့်ညံလျာကစာတင်ကြောင်းပေါင်း400ကျော်ကိုပိတ်လိုက်ရပါတယ်လေလူညဉ့်ညံမှုတွေအမြင့်ဆုံးဖြစ်နေတဲ့နေရာကကျောင်းတွေကိုပိတ်လိုက်တာဖြစ်တဲ့ကြောင့်လည်းပညာရေးဝန်ထမ်းတွေကပြောပါတယ်မြို့တော်တဝိုင်းမှာလေလူရေသွေးရာကျန်းမာရေးအတွက် NDA ရှိတဲ့စင်တီရောက်လာတဲ့အတွက်ကျောင်းပေါင်း438ကျောင်းကိုပိတ်လိုက်တဲ့ကြောင်းမြို့အားနာမည်နဲ့ကြေညာခဲ့တာပါပတ်ဝန်းကျင်ညဉ့်ညံမှုထင်းသိမ်းဌာနရဲ့မနေ့တုန်းကတိုက်တာချက်အရလေလူရေသွေးအညွှန်းငယ်ရာ190အထိရှိနေတာတွေ့ရှိခဲ့တာပါလေလူရေသွေးအညွှန်းငယ်150အထက်မှာရှိနေတယ်ဆိုရင်တော့ကျန်းမာရေးရာထိခိုက်နိုင်တယ်လို့လည်းသတ်မှတ်ထားတာဖြစ်ပါတယ်
လဗနန်နိုင်ငံဘေရွတ်မြို့တော်မှာအစိုးရအသစ်ဖွဲ့စည်းနေတဲ့လွှတ်တော်ဆောက်ဦးအပြင်မှာဒေါသတကြီးဆန္ဒပြသူတွေကိုလုံခြုံရေးတွေကမျက်ရည်ရုံဘုံတွေမိသက်ပိုက်တွေတုံးလူစုခွဲခဲ့ပါတယ်။အစိုးရအသစ်ကိုဆန္ဒပြတဲ့အနေနဲ့မစနက်စောကြီးတွေကလွှတ်တော်ဆောက်ဦးနားကိုဆန္ဒပြသူတွေချီတက်ဆန္ဒပြခဲ့ကြတာပါ။ဝန်ကြီးချုပ်ဟာဆန်ဒီယက်အစိုးရအသစ်ကိုဆန့်ကျင်ကန့်ကွက်နေတဲ့ဆန္ဒပြသူတွေကဂဲတွေဒုတ်တွေမီရှူမီပန်းတွေနဲ့ရဲတွေကိုပစ်ပေါက်ခဲ့ကြပြီးလွှတ်တော်ဆောက်ဦးအပြင်မှာကာစီထားတဲ့တန်ဆူကြိုးတွေကိုဖယ်ရှားဖို့ကြိုးစားခဲ့ကြပါတယ်။အရင်ဝန်ကြီးချုပ်စာရေးဓာရီလီပြီးခဲ့တဲ့အောက်တိုဘာမှာနှုတ်ထွက်သွားခဲ့တာကြောင့်ဝန်ကြီးချုပ်ဟာဆမ်ဒီယက်ရဲ့အဆိုအရသစ်တက်လာတာပါနိုင်ငံရေးပြုပြင်ပြောင်းလဲမှုအလုံးစုံလုပ်ဖို့နဲ့နိုင်ငံမှာကျုံနေတဲ့စီးပွားရေးဗန္ဒာရေးအချက်အတဲတွေကိုဖြည့်ရှင်းနိုင်မဲ့ပညာတတ်တွေနဲ့အစိုးရအသစ်ကိုဖွဲ့စည်းဖို့အတွက်ဆန္ဒပြသူတွေတောင်းဆိုနေကြတာပါဗန္ဒာရေးအချက်အတဲကြောင့်လဗနွန်ဘဏ်တွေမှာငွေအထုပ်အသွင်းကိုကန့်တတ်ထားသလိုလဗနွန်ငွေကြေးတန်ဖိုးဟာလည်းထိုးကျနေပါတယ်လုပ်ငန်းတွေမှာလည်းဝန်ထမ်းတွေလျှော့နေသလိုငွေကြေးဖောင်းပွားမှုနှုန်းကလည်းမြင့်တက်နေပါတယ်
ဗုဒ္ဓဟူးနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့ကြတာပါရှင်။အခုသတင်းလွှာတွေနှာစင်ကြရမယ်အထက်အရင်ဆုံးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုမှုကြားနာစစ်ဆေးတဲ့လုပ်ငန်းစဉ်အတွက်ဘယ်လိုစည်းမျဉ်းထားမလဲဆိုတာနဲ့ပတ်သက်လို့အင်ကာနေကအထက်လွှတ်တော်မှအပြင်းထန်ဆွေးနွေးခဲ့ကြပါတယ်။သမ္မတတဦးကိုယာရုကနေဖယ်ရှားသင့်မသင့်အထက်လွှတ်တော်အမတ်တွေဆုံးဖြတ်ကြမယ်ဒီဖြစ်ပျက်ဟာအမေရိကန်သမိုင်းမှာတော့တတိယအကြိမ်မြောက်ပါ။သမ္မတထရမ့်အနေနဲ့သူ့လုပ်ပိုင်ခွင့်အာဏာကိုအလွဲသုံးစားလုပ်ခဲ့သလားဆိုတာကိုစစ်ဆေးဖို့ဆိုရင်မျက်မြင်သက်သေတွေကိုခေါ်ယူစစ်ဆေးသင့်တယ်လို့ဒီမိုကရက်မတ်တွေကတိုက်တွန်းခဲ့ပါတယ်။ VOA သတင်းကက်သရင်ဂျစ်ဆန်ကြေးသားပေးပို့ထားတဲ့သတင်းလွှာကိုကိုသားညိုဦးကပြောပြမှာပါရှင်
။သမ္မတဒိုနယ်ထရမ့်တရားစွဲဆိုမှုသမ္မတဒိုနယ်ထရမ့်ကိုတရားစွဲဆိုမှုကြားနာပွဲပထမဆုံးရက်မှာပဲဒီမိုကရက်တစ်ဘက်ကကြိုးစားသလောက်အရာမတင်ခဲ့ပါဘူး။2020သမ္မတယူကော့ပွဲမှာနိုင်ငံခြားကဝင်ရောက်စွပ်ဖတ်မှုဖြစ်အောင်လို့သမ္မတအနေနဲ့ယူကရိန်းကိုပေးပို့အကူအညီတွေကိုဆိုင်းငံ့ပြီးတော့အာဏာအလွဲသုံးစားလုပ်ခဲ့သလားဆိုတာကိုစစ်ဆေးဖို့အတွက်အဓိကသက်သေတွေခေါ်ယူရေးမှာဒီမိုကရက်ဘက်ကမအောင်မမြင်ဖြစ်ခဲ့တာပါ။အထက်လွှတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်အထက်လွှတ်တော်မတ်6ရှူမာကတော့သမ္မတရဲ့လုပ်ရကြောင်းရွေးကောက်ပွဲပေါ်မှာယုံကြည်ပြတ်လာလိမ့်မယ်လို့သတိပေးခဲ့ပါတယ
်။ If Americans start believing that foreigners can affect
သမ္မတဓမ္မဘုတ်ထက်လွှတ်တော်မတ်တွေဓမ္မဘုတ်ပြည်နယ်အုပ်ချုပ်ရေးမှုတွေကိုနိုင်ငံခြားသားတွေကရွေးချယ်နိုင်တဲ့အခြေအနေစိုက်နေပြီလားဆိုတာအမေရိကန်တွေစတွေးနေရပါပြီ။ရွေးကောက်ပွဲရလဒ်ကိုအမေရိကန်ပြည်သူတွေကဆုံးဖြတ်ရမယ့်အစားနိုင်ငံခြားသားတွေကရွေးကောက်ပွဲကိုဆွတ်ဖက်နိုင်တဲ့ဓမ္မဘုတ်ရလဒ်ထွက်လာအောင်လုပ်နိုင်တယ်ဆိုရင်တော့ကျွန်တော်တို့ဒီမိုကရေစီဟာအတော်ပျက်စီးယိုယွင်းနေပါပြီ။ရွေးကောက်ပွဲအပေါ်မှာပြည်သူတွေယုံကြည်မှုနည်းလာပါလိမ့်မယ်
။အထက်လွှတ်တော်ကခုံရုံးဖွဲ့စစ်ဆေးတာမှာမျက်မြင်သက်သေတွေကိုခေါ်ယူစစ်ဆေးဖို့ဒီမိုကရက်ဘက်ကတင်ပြချက်ကတော့နောက်ဆုံးမှအရာမတင်ခဲ့ပါဘူး။ ဒါကို Republican အများစုရှိတဲ့ထက်လွတ်တော်ကပယ်ချပါတယ်1999ခုနှစ်တုန်းကသမ္မတ Clinton ကိုဒီတရားဆွဲဆိုတဲ့အခါမှာလုပ်ခဲ့တဲ့လုပ်ငန်းစဉ်မျိုးတော့သွားသင့်တယ်လို့ Republican ထက်လွတ်တော် Mitt Romney ကမြင်ပါတယ
်။ Well, I think it's important to hear from John Bolton and perhaps
ဆွဲဆိုတဲ့သူတွေအတွက်ရောခုခံခြေပသူတွေအတွက်ပါမြို့သားလုံခြုံရေးအကြံပေးဟောင်း John Bolton နဲ့တခြားမျက်မြင်သက်သေတွေကိုကြားနာစစ်ဆေးမေးမြန်းဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။ဒီလိုအပြန်အလှန်အငင်းခုန်ဆွေးနွေးပြီးရင်မဲခွဲပြီးဆုံးဖြတ်မယ့်အချိန်ရောက်လာမှာပါပဲ။အရင်သမ္မတကလင်တန်ကိုဆွဲချက်တင်တုန်းကဒီလိုပဲလုပ်ခဲ့ကြတာပါ။
အောက်လွှတ်တော်မှာတော့သမ္မတကိုဆွဲဆိုချက်လုပ်ကြတဲ့လုပ်ငန်းစဉ်အတွင်းပါတီနှစ်ရက်ကြာအပြင်းထန်အငင်းပွားခဲ့တာမျိုးကိုရှောင်ဖို့အတွက်ဒီနီးလန်းကိုယူလိုက်တာဖြစ်တယ်လို့သမ္မတထရန့်ရဲ့မဟာမိတ်ဖြစ်တဲ့အထက်လွှတ်တော်လူများစုခေါင်းဆောင်မစ်မက်ကော်နယ်ကပြောခဲ့ပါတယ
်။ Can the Senate still serve
အထက်လွှတ်တော်အနေနဲ့ကျွန်တော်တို့စခဲ့တဲ့ရည်မှန်းချက်အတိုင်းဆောင်ရွက်နိုင်တော့မယ်လားပါတီဆွဲဖြစ်နေတဲ့ခံစားချက်တွေရှိမြင်မြတ်တတဘေးရမှုမရှိဘဲနဲ့တမိုင်းကြောင်းအစဉ်လာအတိုင်းဆောင်ရွက်နိုင်ပါမလားဒီကနေ့မဲကဒီဖြီအချို့ကိုပေးပါလိမ့်မယ်ဆိုပြီးတော့ထက်လွတ်တော်မတ်မစ်မက်ကော်နယ်ပြောသွားတာပါ။သမ္မတထရန့်အတွက်ကတော့သူ့ကိုဆွဲဆိုတာတွေရင်ဆိုင်တဲ့နေရာမှာအခုလို Republican အများစုရှိတဲ့ထက်လွတ်တော်မှာနိုင်ငံရေးအသာစီးရှိတယ်ဆိုပေမဲ့အခုထက်လွတ်တော်ကမဲခွဲဆုံးဖြတ်ခဲ့တဲ့ဒီကြားနာစစ်ဆေးဖို့အတွက်မျက်မြင်သက်သေတွေမခေါ်ယူတော့ဘူးဆိုတဲ့ဆုံးဖြတ်ချက်ဟာအကျိုးဆက်တွေဖြစ်နိုင်တယ်လို့ George Washington တက္ကသိုလ်ဥပဒေပညာရပ်ဆိုင်ရာဌာနက Paul Bumstrap ကပြောပါတယ်
I think it's absolutely necessary that the Senate
တက်လွတ်တော်အနေနဲ့ဒီဆွဲချက်ကိုတကယ်တရားရုံးတိုင်ဆောင်ရွက်သွားဖို့တက်လွတ်တော်မတ်တွေအနေနဲ့ကလည်းပါတီဆွဲမထားဘဲတကယ်ကို jury လူကြီးတွေလို့ဆောင်ရွက်ဖို့မျက်မြင်သက်သေတွေကိုလည်းခေါ်ယူကြားနာစစ်ဆေးဖို့စတာတွေလုပ်သွားဖို့လိုအပ်ပါတယ်အခုတော့ဒါမျိုးဖြစ်မလာတော့ပါဘူးဒီလိုမဖြစ်တဲ့အတွက်အထက်လွတ်တော်အနေနဲ့သူလုံးရမယ်ဝတ္တရားကိုအသေးချာမလုပ်နိုင်ဘူးဆိုရင်တော့ဖွဲ့စည်းပုံနဲ့အညီဖြစ်ရမယ်ကျွန်တော်တို့ဒီမိုကရေစီစနစ်အတွက်တက်ရောက်မှုရှိစေပါတယ်
အပြန်အလှန်ဆွေးနွေးဖို့အချိန်ယူရတယ်ဆိုတာကတော့ထက်လွတ်တော်မတ်မစ်မက်ကော်နယ်ကသဘောတူခဲ့ပါတယ်။ဒီမိုကရက်တစ်ဘက်ကတော့ဒီလိုမျိုးအချိန်ရမယ်ဆိုရင်သမ္မတထရန့်ပေါ်ဆွဲဆိုမှုလုပ်ငန်းစဉ်နဲ့ပတ်သက်လို့အများပြည်သူထင်မြင်ချက်တွေပိုရလိမ့်မယ်လို့ယူဆထားပါတယ်။အထက်လွတ်တော်ကဒီလုပ်ငန်းစဉ်ဟာမျှတမှုရှိရလားဆိုတာကတော့ပြည်သူများမေးခွန်းထုတ်လာလိမ့်မယ်လို့အောက်လွတ်တော်ကတရားဆွဲဆိုရေးမန်နေဂျာအောက်လွတ်တော်မတ်အဒမ်ရှရပ်ကပြောပါတယ
်။ A great many perhaps even most Americans do not believe
ဒီကောင်ကမျက်မျက်တရဖြစ်မယ်လို့အမေရိကန်အများစုကယုံကြတာမဟုတ်ပါဘူး။ထက်လွတ်တော်အနေနဲ့ပဲလိုက်မှုကင်းကင်းလုပ်မယ်ဆိုတော့ကိုလည်းသူတို့မယုံပါဘူး။ရလကကြိုတင်ခံမှန်းထားပြီးတာပါ။သမားကိုအပြစ်ကနေကင်းလွတ်ခွင့်ပေးမှာပါ။ဒါပေမဲ့သူကအပြစ်ကင်းတဲ့လူတော့မဟုတ်ပါဘူး။ထက်လွတ်တော်အမတ်တရားပါတီဆွဲနဲ့မဲပေးမှာဆိုတော့သူ့ဘက်မှာမဲတွေရှိနေပါတယ်
။အောက်လွတ်တော်ကတရားဆွဲဆိုမှုမန်နေဂျာတွေအနေနဲ့သမားထရန့်ကိုဆွဲဆိုထားရည်နဲ့ပတ်သက်လို့အထက်လွတ်တော်မှာတုံ့ဝက်ကြဆွေးနွေးတင်ပြရမှာဖြစ်ပါတယ်။ဒါပြီးစရင်းနေကြရင်တော့သမရအိမ်ပြီးတော့ဘက်ကရှင်းနေတွေကပြန်ပြီးတော့ခုခံခြေပါကြမှာဖြစ်ပါတယ်ခင်ဗျာ
ဗီအိုအေမြန်မာပိုင်းစီစဉ်ရဲ့လက်ရှိ mobile app ကို January လကုန်ကစပြီးရပ်ဆိုင်တော့မှာဖြစ်ပါတယ်ဗီအိုအေမြန်မာဌာနဆိုပြီးမြန်မာစာနဲ့ရေးထားတဲ့ mobile app အစ်စ်ကို Apple နဲ့ Android ဖုန်းနှစ်မျိုးစလုံးအတွက်သဆိုင်ရာ App Store တွေမှာရရှိနိုင်ပါတယ
်။ VOA ရဲ့ဗထုနဲ့ညနေခင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုအလှည့်ပေးသွားပါမယ်။နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့စကိုင်းတိုင်းဒေသကြီးခီးစဉ်ဒုတိယနေ့မှာလေရှိနဲ့ဗန်းမောက်မြို့တွေကိုသွားရောက်ပြီးလူမှုတွေ့ဆုံပွဲတွေကျင်းပပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့စကိုင်းတိုင်းဒေသကြီးဒုတိယနေ့ခီးစဉ်မှာပထမဆုံး Homeland မြို့ကနေနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသလေရှိမြို့ကိုရဟယင်းစီးနဲ့သွားရောက်ပြီးလူမှုတွေ့ဆုံပွဲကျင်းပခဲ့ပါတယ်။လေရှိမြို့လူမှုတွေးဆောင်ပွဲမှာဒီမိုကရေစီနိုင်ငံတည်ဆောက်ဖို့ပြည်သူကအရေးပါကြောင်းဒေါက်တာဆန်းစုကြည်ကအဓိကထားပြောကြားခဲ့တယ်လို့လေရှိဒေသရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမင်းနိုင်ကပြောပါတယ်
။ဒီနိုင်ငံတော်ကပြောလဲပါပါနော်ဒီလူမှုတွေ့လဲတာစီကန်ရှိရှိနေဖို့လည်းမိမိကိုယ်ကိုလည်းဘောသူများကိုတိခါချင်းခွင့်လွှတ်ခြင်းပါနော်ဒီလိုသွားမှတာလေဒီမိုကရေစီနိုင်ငံကိုဒီလူမှုတွေ့ပါမှရောက်နေတယ်ဆိုတဲ့ဥစ္စာလည်းပြောပါတယ်
လေရှိမြို့မှာမြို့တော်ခမ်းမတီဆောင်ရေးထမန်းတီလေရှိလန်းပြုပြင်ရေးကျမရေးဝန်ထမ်းတွေပုံမှန်ခံထားရေးအပါအဝင်ပြည်သူတွေရဲ့တောင်းဆိုတင်ပြမှုတွေကိုတော့သက်ဆိုင်ရာဝန်ကြီးဌာနတွေကသူတို့ရဲ့လက်ရှိဆောင်ရွက်နေတဲ့အခြေအနေတွေကိုရှင်းပြခဲ့ကြတယ်လို့နောက်ဆက်ပြီးလှုပ်ဆောင်ဖို့စီစဉ်ထားတာတွေကိုလည်းဖြေကြားခဲ့တယ်လို့ပြောပါတယ် လူထုတွဲဆုံပွဲကိုလေရှိမြို့နယ်အတွင်းရှိကျေးရွာအတော်များများကပြည်သူတွေပါဝင်တယောက်ခဲ့တာကြောင့်မူလစီစဉ်ထားတဲ့နေရာကနေဘောလုံးကွင်းမှာပြောင်းရွှေ့ကျင်းပခဲ့ရတယ်လို့လည်းလွတ်တော်ကိုယ်စားလှယ်ဦးမင်းနိုင်ကပြောပါတယ
်ကျွန်တော်တို့ကလေရှိမြို့မှာမြို့တော်ခမဆိုတာမရှိသေးဘူးကွာခုတည်းပေါ့နော်အာကျွန်တော်တို့ဒီဟာထေဦးစိတ်တာဆိုတာတခုရှိတယ်အဲထေဦးစိတ်တာမှာလူနေရာတော့စတယ်စတဲ့ခါကျတော့အမေစုကလူတူရဲ့အင်အားရှိပြီးတော့မှအော်ဒီမှာမဖြစ်ဘူးဆိုပြီးတော့မှအားဘောလုံးကွင်းမှာလေဘောလုံးကွင်းမှာဒီပွဲကြည့်စင်မှာအမေစုကနေရာယူပြီးတော့မှပရိသတ်ကြတော့ဘောလုံးကွင်းမှာကြာဟုတ်ကဲ့လူတွေတော့ခုနှစ်ရှိရာတော်လင်းပြီးတက်တယ်ကြာဟုတ်တယ်ကြာနေကလည်းတော်တော်လေးရောက်တယ်စုံလာတော့ပေါက်ဆတ်တော့ဟိုကီးတော့ကိုကိုင်လုံးတော့ဟိုးငကြပါတော့တော်တော်လေးလာကြတယ်ကြာလူရှိမြို့တွေကတော်တော်လာတယ်ကြာ
လေရှိမျိုးကိုမနေ့စင်နာရီလောက်မှရောက်ခဲ့ပြီး7နာရီကျော်လောက်မှဒေါ်ဆန်းစုကြည်ဟာဗမောက်မျိုးကိုဆက်လက်ထွက်ခွာခဲ့တာပါဗမောက်မျိုးခီးစင်မှာတော့ဇလုံတောင်ဖျားကိုတွားရောက်ဖူးမြော်ရာမှာဇလုံတောင်ဆရာတော်ကဇလုံတောင်မှာလျှက်စစ်မီရရှိဖို့နဲ့အသက်ကြီးသူတွေအတွက်ဓာတ်လေကာတက်ဆင်ပေးဖို့မိန့်ကြားခဲ့တယ်လို့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးညင်ကြီးဟန်ကပြောပါတယ်ဒါအပြင်ဗမောင်းမြို့မှာကျင်းပတဲ့လူထုတွေ့ဆုံပွဲမှာဒေါ်ဆန်းစုကြည်ကပညာရေးနဲ့ကျန်းမာရေးဆိုင်ရာကိုအလေးထားဆွေးနွေးသွားတာတွေ့ရတယ်လို့ပြောပါတယ
်။ပညာရေးကျန်းမာရေးဒီအဓိကပေါ့နော်။ကျွန်တော်ကတမူဝန်ကျောင်းပညာရေးဟိုဦးစားပေးပြီးတော့တုတ်စီခြင်းနဲ့ပေါ့။ဟိုတက္ကသိုလ်ပွဲရမှာပညာတက်ခေါ်တာမဟုတ်ဘူးပေါ့။အဲ့ဒါလေးဦးစားပေးပြီးတော့ကျွန်တော်ဒေတာရဲ့လမ်းပန်းဆက်သွယ်ရေးရဲ့လက်ရှိမိရရှိရေးပြီးပြီးအဲ့ဒါလေးကိုယ်ကပြည်နေတဲ့ဘောပေါ့အဲခါလေးပြောတယ်ပ
ါဒီတွဲဆောင်ပွဲပြီးမှာဒေတာရင်းလန်းတတာကြောင်းစေးယုံရက်စကန်တိဆောက်ရေးနဲ့လျှက်စင်မီရရှိရေးကိစ္စတွေလှုပ်ဆောင်ပေးဖို့ဒေတာကန်တွေရဲ့တင်ပြချက်ကိုတော့စကိုင်းတိုင်းဒေတာကြီးအစိုးရအဖွဲ့ကလုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဘုံမူကြီးတန်းထွန်းအောင်ကပြန်လည်ရှင်းလင်းဖြေကြားပေးခဲ့တယ်လို့လည်းပြောပါတယ်ဗမောက်ကလူလူတွဲဆုံပွဲပြီးတဲ့နောက်မှာဒေါ်ဆန်းစုကြည်ဟာကလေးမျိုးကိုဆက်လက်ထွက်ခွာသွားတာဖြစ်ပြီးမနေ့ဖန်မှာတော့အိန္ဒိယမြန်မာနယ်စပ်ဒေသကတမူးမျိုးမှာလူလူတွဲဆုံပွဲကျင်းပဖို့စီစဉ်ထားပါတယ်။မနေ့အင်္ဂါနေ့ကတော့ခန်းတီမျိုးကတဆင့်နန်းယွန်းဟုံးမလင်းပင်လယ်ဘူးမျိုးတွေကိုတွားရောက်ခဲ့ရမှာနန်းမျိုးနဲ့ပင်လယ်ဘူးမျိုးမှာလူလူတွဲဆုံပွဲကျင်းပပြီးပညာရေး၊ကျန်းမာရေး၊လမ်းပန်းဆက်သွယ်ရေးနဲ့ဒေသဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။
ကိုမိုးစောပြပြသွားတာပါရှင်အခုရခိုင်လက်နက်ကိုင်အဖွဲ့ AA ကဖမ်းဆီးထားသူတွေဘက်ကိုလည်းကြည့်ကြရအောင်ပါနှစ်လကြာဖမ်းဆီးထိန်သိမ်းထားတဲ့ချင်းပြည်နယ် NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေတင်းကိုမနေ့ကပြန်လွှတ်ပေးခဲ့ပြီးတဲ့နောက်သူတို့ဖမ်းထားတဲ့အရက်သားတွေမရှိတော့ဘူးလို့ရခိုင်လက်နက်ကိုင်အဖွဲ့ AA ကပြောပါတယ်ဒါပေမဲ့လည်းခူမီချင်းတိုင်းရင်းသားအဖွဲ့ကတော့ခူမီဒေသခံ12ယောက်ကို AA ကဖမ်းဆီးထားဆဲဖြစ်ပြီးပြန်လွှတ်ပေးဖို့တောင်းဆိုပါတယ်အကြောင်းစုံကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြပေးမှာပါရှင်
တမတော်နဲ့ရခိုင်လက်နက်ကင် AA ကြားနှစ်ဖက်တိုက်ပွဲကြီးကြမှာ AA ဘက်ကနှစ်လကျော်ဖမ်းဆီးထားရဲ့ချင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေတင်းနဲ့ကျောင်းဆရာဦးတောင်ပန်းကို AA ကမနေ့ကပြန်လွှတ်ပေးခဲ့ရဖြစ်ပြီးအခုဖမ်းဆီးထားရဲ့ရက်သားလက်ကျန်မရှိတော့ဘူးလို့ AA အဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
အခုလုံးလုံးစင်မှာဒီဟိုမနေ့ကလွှတ်ပေးလိုက်တဲ့ဦးဝေတင်းနဲ့ဒီနောက်ကျောင်းဆရာတယောက်ပေါ့အဲ့ဒီနှစ်ယောက်ကတော့ဒါနောက်ဆုံးပဲတော်တော်ကလွှဲပြီးတော့နောက်ထပ်နေပြီးတော့ဒီအရဖက်ကသူကိုမရှိတော့ဘူ
းဒါပေမဲ့အရေးအတွက်အတိအကျမပြောပေမဲ့စစ်ဘက်နဲ့သက်ဆိုင်တဲ့သူတွေကိုတော့ဆက်ပြီးထိန်းသိမ်းထားရလို့လည်းပြောပါတယ်
အရေးအတွက်တော့ပြောလို့မရဘူးဗျဒါလုံခြုံရေးကိစ္စနဲ့ဖြစ်တဲ့အတွက်ကြောင့်မလို့လေကျွန်တော်တို့ကအကောင်းဆုံးနည်းလမ်းကိုကျွန်တော်တို့ကပြောထားတာဖြစ်တယ်ဒါပေမဲ့ဒီသူတို့ကအဲ့လိုမျိုးခါခါတီးတီးညင်းနေဆိုလို့ရှိရင်လည်းဒါသူတို့ရဲ့အပိုင်းဟိုသူတို့ကဆက်ပြီးတော့ထိန်းသိမ်းထားရင်တော့ကျွန်တော်တို့က
ခုမီချင်းမျိုးနွယ်စုများရေးရာပေါင်းဆက်ညှိနှိုင်းရေးကောင်စီဥက္ကဋ္ဌဦးကျော်ညင်ကတော့ဥဝေတင်းနဲ့ကျောင်းဆရာတယောက်ကိုလွှတ်ပေးလိုက်ပြီးမယ်ခုမီမျိုးနွယ်ဒေသခံ12ယောက်ကို AA ကဖမ်းဆီးထားဆဲဖြစ်ကြောင်းလည်းပြောပါတယ
်မြို့သားဥတော်ကိုယ်စားလှယ်ဥဝေတင်းနဲ့တရားတော်ခံသူလွတ်လာပါတယ်ခင်ဗျအေးနောက်ပိုင်းကျန်လေးနဲ့စစ်မြောက်ကိုလည်းစစ်မြောက်တော်ကလည်းပဲလူတိုင်းချင်းဆက်လာတာအဖြစ်သူ့ပြည်ဖို့တော့တောင်းဆိုတာဖြစ်ပါတယ်ခင်ဗျ
တမတော်သတင်းမှန်ပြန်ကြားရေးပြောခွင့်ရဗိုလ်မှူးချုပ်စောမင်းထွန်းကတော့ AA ဘက်ကဖမ်းဆီးထားရဲ့ရသားဟာအယောက်40ရှိသွားပြီလို့ပြောပါဗျ။တို
့တို့အရင်ကကြက်ရတာတော့ရခင်က53ဦးရှိပါတယ်ဗျာ။ကျွန်တော်ကတော့ဟိုပြည်တဲ့လူတွေတင်းမပြီးသလားပေါ့။အဲဥဝေတင်းတူလို့ပြောကြတာ39ဦးကျွန်တော်အရင်ထဲမှာရှိတယ်။မနေ့ကကျွန်တော်3ဦးထပ်မံဖမ်းဆီးလိုက်တော့40ဦးဖြစ်ပါတယ်။
2019年8月3日，格兰丹米加奥顿多拉尼斯勒纳斯古，约翰兰德盖伊佩加一旦失去给比，前苗达罗多古斯勒乌维丁巴伊卢德斯古潘斯盖瓦的，乌维丁古罗约翰詹姆多三千一龙安尼马巴文巴达尼斯苏耶苏苏杰内斯勒潘斯塔比，加内杜里古罗变老皮盖瓦的。 南岸的个第二用ICJ个多美南岸的大面看中山数据个超感为老部变成的，一看不敌到庙内安内的巴地奥克塔乌耶通哦，第三嘛，十点一嘛，伊个潘斯盖比，第三嘛，那上海也嘛咯，那怕大伯一家嘛，第三个的咯，伊一配个特定突变个话的，一看明年嘛，那当十个是那外拉个三位变下来，但么多呢，伊那个潘斯盖亚都
第三度提拉个秒表系列一边，先看秒表秒内各个马来，摄像录一个，特别尼巴西多比拍摆的。由于你们玩游民等家，首先那个，Democratic密码单，DVV有等来安尼朋友继续来买。 TVB 有等是老阿尼比较内在廿三内内，明天过来过一千里嘛，不是吧？帮忙继续那家 VOA Intercept 17内，MiaSat 3 九路里家呢，你来廿困难内嘛，别打嘞。明天同齐家，老宋爷，咱家那家呢密码的人那边，突然上网里追上明年个呢，阿不先跟阿里个 TVB 有等来嘛，内在帮忙继续来嘛，也是。
พอถึงเนี่ยยันนี่แบบวิวเอซีซินดีก็เมริกันปีรังสุมีรอวอชิงตันดีซีกันในไทยทั้งเรื่องปีนี้มาเลยเช่นน้องนายจะมาทั้งเรื่องปีเมียบ้านซีซินดีมาโรที่ไทยเอาในงานการเรียนเรื่องเรียนสามบาร์เรียนเนี่ยดูอุจจารณ์ตายยันมาเย่ตงตัดเช็ดลูรูจะมาเย่เนี่ยเรียนภาษาในนาซินนี่จะอักษรเรียนรายกูนาซินจะยามาบ้าไลน์ดูมีตาสกุลกิโลเฮสติงอาลิงาตุนยาไลน์ดูมีตาหนึ่งสังกิโลเฮสติติชคนตุนยาไลน์ดูมีตาตงเซนเนี่ยกิโลเฮสกูตงตุงงานเนี่ยปัต အခုပုံတူးနေညနေခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာရုကဖယ်ရှားနိုင်ရေးတရားစွဲဆိုထားတဲ့ပေါ်ထက်လွတ်တော်မှာကျန်းနာစစ်ဆင်မဲ့လုပ်ငန်းစဉ်တွေစီးမြင်းနေကိုပြင်းထန်ဆွေးနွေးခဲ့ပြီးနောက်ဒီနေ့ပထမနေ့မှာတော့ဒီမိုကရက်အောက်လွှတ်တော်ကိုယ်စားလှယ်ကတင်ပြကြမှာဖြစ်ပါတယ်ထက်လွတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell တင်သွင်းခဲ့တဲ့စီးမြင်းနေကိုတော့မနက်နေ့တိုးလောက်ထိလွှတ်တော်မှာပြင်းထန်ငင်းခုန်ခဲ့ပြီးတဲ့နောက်ဒီမိုကရက်ကိုယ်စား48ယောက်ကကန့်ကွက်ခဲ့ပေမဲ့ Republican ကိုယ်စား53ယောက်ရဲ့ထောက်ခံမဲနဲ့အတည်ပြုလိုက်တာပါကျန်းနာစစ်ဆင်မှုမှာထောက်ထားချက်လက်တွေပေးအပ်ဖို့နဲ့သမ္မတထရန့်အစိုးရတာဝန်ရှိသူတွေကိုစင့်ခေါ်ဖို့တွေပါဝင်လူနည်းစုဖြစ်တဲ့ဒီမိုကရက်တွေကတင်ပြရတဲ့ပြင်ဆင်ချက်တွေကိုပယ်ချခဲ့ပြီးတဲ့နောက်မှာပဲမဲခွဲဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံ Davos မြို့ကကမ္ဘာစီးပွားရေးဖိုရမ်ကိုတက်ရောက်နေတဲ့သမ္မတထရန့်ကတော့သူ့အနေနဲ့အမှားယွင်းလုပ်ခဲ့တာမရှိအကြောင်းနဲ့တိတ်ခါမဲလောက်ရဖြစ်နေဝေဖန်ပြောဆိုသွားပါတယ် EU ဥရောပသမဂ္ဂနိုင်ငံတွေအနေနဲ့အမေရိကန်နဲ့ကုန်သွယ်သဘောတူညီမှုအသစ်ရအောင်မလုပ်နိုင်ခဲ့ဘူးဆိုရင်ဥရောပကတင်သွင်းတဲ့ကားတွေပေါ်သွင်းကုန်ဝင်တွေတိုးကောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကချိန်ချောက်လိုက်ပါတယ်ကုန်သွယ်ရေးမှာ EU ကအမေရိကန်ပေါ်အမျက်ထုတ်နေတာနှစ်ပေါင်းကြာမြင့်နေပြီဖြစ်ပြီးတခြားနိုင်ငံတွေထက် EU နဲ့ညီနိုင်ရတာကအခက်အခဲဆုံးဖြစ်တယ်ဆိုပြီးတော့လဲ Davos မြို့မှာကမ္ဘာစီးပွားရေးညီလာခံတက်ရောက်နေတဲ့သမ္မတထရန့်ကအမေရိကန်သတင်းဌာနတွေနဲ့မင်းမြန်ငန်းတွေအတွင်းမှာပြောဆိုသွားကြတာပါလူကိုယောက်သေဆုံးပြီးတရုတ်နိုင်ငံနဲ့ပြည်ပနိုင်ငံတွေမှာပါလူပေါင်းရာချီကူးစက်ခံရတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုနဲ့ပတ်သက်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဒီကနေ့အရေးပေါ်အစည်းအဝေးခေါ်ယူထားပါတယ်တရုတ်နိုင်ငံဝူဟန်မြို့ကစလိုက်တဲ့ဗိုင်းရပ်စ်ပိုးပြန့်နှံ့မှုဟာနိုင်ငံကအရေးပေါ်ကျန်းမာရေးပြဿနာဖြစ်ကြီးညာတဲ့မတင် WHO ကဆုံးဖြတ်လိုက်မယ်လို့လည်းမျှော်လင့်ရပါတယ်ဗိုင်းရပ်စ်ပိုးအသစ်ပြန့်ပွားမှုကြောင့်ကျန်းမာရေးဝန်ထမ်း15ယောက်ပါဝင်လူပေါင်း440ထက်မနည်းကူးစက်ခံရပြီးတရုတ်နိုင်ငံနဲ့မှသာမကပြည်ပနိုင်ငံတွေမှာလည်းကူးစက်မှုတွေပြန့်ပွားနေတာပ
ါဇန်နဝါရီလ22ရက်ဗုဒ္ဓဦးညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါရှင်အခုညနေအစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဒက်စတာဝန်ဒူရတ်ဖြစ်ပါတယ်အခုကျွန်တော်တို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 17နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington. From Washington.